ရပိုင်းတွင်လူကြိုက်အများဆုံးသတင်းတစ်ပုဒ်ကတော့အမှတ်နှစ်တပ်ထုတွင်လုပ်ငန်းကဥဆောင်ညွှန်ကြားမှုဥတန်တိုင်ကိုငွေကျပ်84သိန်းကျော်အဂတိလိုက်စားမှုနဲ့တန်တိုင်နောက်ပို့လိုက်တဲ့သတင်းပါပဲခင်ဗျာ။ပြီးခဲ့တဲ့မတ်လဇန်းကလည်းတနင်္လာရီတိုင်းဝန်ကြီးချုပ်ဒေါ်လက်လက်မော်ကိုအလားတူအဂတိလိုက်စားမှုနဲ့ပဲဖမ်းဆီးပြီးဒဝဲထောင်ပို့ခဲ့ပါတယ်။ဒေါ်လက်လက်မော်ကိုအရေးယူခဲ့တဲ့အမှုတွေထဲမှာသိန်း300ကျော်ပဲတန်ဖိုးရှိတဲ့သူမပိုင်နေအိမ်တစ်လုံးကိုသူမဥဆောင်တဲ့တိုင်းအစိုးရထံကနေအခွင့်အရေးရခဲ့တဲ့ကုမ္ပဏီတစ်ခုကငွေကျပ်သိန်း2000ကျော်နဲ့ဝယ်ယူခဲ့မှုလဲပါဝင်ပါတယ်။တကယ်တော့မြန်မာနိုင်ငံဟာအဂတိလိုက်စားမှုအများဆုံးနိုင်ငံတစ်ခုအဖြစ်ကဘာကျော်နေခဲ့တာကြားပါပြီခင်ဗျာ။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာအစိုးရအတိုက်ခံပေါ်ကကလေးကမြန်မာပြည်မှာအဂတိလိုက်စားမှုတိုက်ဖျက်ရေးအရေးကြီးပုံကိုအခွင့်အရေးတိုင်းထောက်ပြခဲ့ပါတယ်။ဟုတ်ကဲ့အခုသူဥဆောင်တဲ့NLD အစိုးရတိုင်းပြည်ကိုအုပ်ချုပ်နေတာ၃နှစ်ရှိခဲ့ပါပြီ။အာဂရီလိုက်စားမှုတွေဘယ်လောက်နှေးပါသွားခဲ့ပါပြီလဲ။စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးထေအောင်ကတော့အရင်အစိုးရလက်ထက်ကတည်းပိုများလာတယ်လို့ RFA ကိုပြောပါတယ
်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ကတော့အမတန်မှကျွန်တော်တို့ယုံကြည်ပြီးတော့ကျွန်တော်တို့မဲပေးခဲ့တယ်။ဒီသူတွေကလည်းပဲအာဂရီမကင်းဘူးဆိုတဲ့အခါမှာအတော်ကိုစိတ်သက်သာရပါတယ်။အထောက်အထားပြည်စုံတိုင်းပြည်ပင်လေးကျပေါ်ကမန်ဒိတ်မရလို့အရေးယူဖို့ကျွန်တော်တို့မှဆက်ခဲပါတယ်လို့ကျွန်တော်ပြန်ဖြေပါတယ်ဒီ Agri Commission ကပြောင်းရေးဒီကိစ္စတော့တောင်ဆန်းစုကြည်ကိုကျွန်တော်တို့တင်ပြထားပြီးသူကနေပြီးတော့ Green Light ပေးမှကျွန်တော်တို့ကဆက်ပြီးတော့အရေးယူနိုင်တယ်လို့ဆိုတော့ဘယ်လိုတိုက်ချက်ကြမှာလဲအဲ့ဒီကိစ္စတွေပြီးတဲ့နောက်မှာဒီတင်းတိုင်းဝန်ကြီးချုပ်ကိုဖြုတ်ရတဲ့ကိစ္စပေါ်ပေါက်လာတာပါဒီလိုမျိုးအရေးယူရတဲ့အဆင့်တိကိုမရောက်သေးချင်ပါဘူးကြော်စောတည်းရောက်ပြီဆိုရင်ပင်လေးဆက်ချလိုက်တယ်ဆိုရင်ပို့မို့ပြီးတော့ကြည့်ရောက်ပါလိမ့်မယ်အခုကျွန်တော်တို့ဖော်တဲ့ဝန်ကြီးဌာနမှာလိုင်စင်တစ်ခုရဖို့အရေးဟာအရင်တော့ကပရိုစီဂျာတဲ့အခုပို့ပို့ပြီးတော့ချုပ်ချွေးအောင်လုပ်လိုက်ပါတယ်။အရင်တော့က5သိန်း10သိန်းစသဖြင့်ပေးမှရတဲ့လိုင်စင်မျိုးပါ။အခုအဲ့ဒါတက်ပို့ပြီးတော့ချုပ်ချွေးသွားပါပြီ
။နိုင်ငံရေးအကျဉ်းသားဟောင်းတဦးဖြစ်တဲ့ဦးညံအေးကတော့အရင်အစိုးရအဆက်ဆက်မှာအခုအစိုးရလို့အရေးယူခဲ့တာမျိုးမရှိပါဘူးလို့ထောက်ပြပါတယ
်။လက်စားတဲ့ဆိုရင်ဥစ္စာကတော်တော်နေဝပါပြီ။ဒီအရင်တိုက်ခိုက်မှုတကယ်အဖွဲ့ရနေပြီးတော့တကယ်ကိုစီးရီးရောင်နဲ့လုပ်နေပါတယ်။ဟိုအရက်စကားနဲ့ကြောရင်တော့ဗျာငါကြီးကြီးကြီးကြောနေတဲ့ခါကျတော့သူသဖြင့်ဒီအထက်ပိုင်းကြီးမှာတော့ကျွန်တော်မြင်ရတဲ့လောက်ကတော့မရှိဘူးဗျာရှိရဆိုတော့လေအဲကျွန်တော်ထင်ပါတယ်တပုတ်လေးနဲ့ပြောနေတယ်အဲ့လိုဟိုဟာလာအရင်ကတည်းကသိုးတဲ့ပိုင်းညာဆိုရင်အဲ့ဒါဆိုတိုင်လိုက်ပြီဟုတ်တယ်မလားတိုင်လိုက်လို့ခင်ဗျာအဂရိလိုက်ခံမှုတိုက်ပြရေးရအရေးကြီးလို့ဆိုတော့မရှိပါဘူးဒါပေမဲ့တိတိကျကျတော့တိုင်ဖို့လိုတာပေါ့
လက်ရှိအစိုးရလက်ထက်မှာတိုင်းပြည်စီးပွားရေးထင်တဲ့လောက်တိုးတက်မလာဘူးဆိုပြီးမကျေမနပ်ပြောဆိုတဲ့တွေလည်းအတော်ကြဲကြဲလောက်လောက်ကြားရပါတယ်။ဦးထေအောင်ကပြည်တွင်းလုပ်ငန်းရှင်တွေကိုပုံမအားပေးဖို့လိုတယ်လို့ပြောပါတယ်ခင်ဗျာ
။အခွန်ကင်းလို့ခွင့်ရအခုမရေမရပေးတယ်လို့ပြောမဟုတ်ပဲနဲ့ဖြစ်နိုင်လို့ရှိရင်နိုင်ငံတော်ကတခြားအကျွေးမီတက်ခံပြီးတော့ဘယ်နှစ်တော့ဖြစ်ဒီလိုချင်အခုမကောက်ဘူး။နောက်မှဒီလိုသုံးသားနည်းနည်းလေးနဲ့စတိုးကောက်မယ်။ဒါပြည်ပရင်းနှီးမြှုပ်နှံမှုတွေကိုပေါ်ယူတဲ့အခါမှာပြောတဲ့သုံးသားတွေပါပဲ။သို့တော့ကျွန်တော်ကပြည်တွင်းက SME လေးတွေတက်လာစေခြင်းနဲ့ပြည်တွင်းလုပ်ငန်းရှင်တွေသုတ္တကံသာရှိအောင်လို့ဆိုပြီးစိတ်သက်ရေးရာခွန်အားတွေတက်လာဖို့အတွက်အခွန်ကိုတစ်ခါလေးရှော့ချပစ်လိုက်ပါပါဒါကျွန်တော်လုပ်ခွင့်ရရင်ပြောပြတာပါစိတ်ကူးရင်တာပါနောက်ပြီးတော့ငွေကြေးကိုခိုင်မာအောင်လုပ်ပေးရပါမယ်အခုကျွန်တော်တို့ငွေကြေးတွေက Central Bank လို့ခေါ်တဲ့အဖွဲ့အစည်းတွေကဘယ်လိုငွေကြေးတွေထိုးချသွားတဲ့အခါမှာထောက်ဝယ်ကြပါတယ်အဲ့ဒါ Transparency တရှိပဲနဲ့ကျွန်တော်တို့ပေါင်းရိုက်တာမျိုးကိုကျွန်တော်တို့ကြားသိရပါတယ်
အဲဦးညာအေးကတော့စီးပွားရေးတိုးတက်မှုကိုဘယ်ပေါင်းစုံကတုံ့တက်ဖို့လိုတယ်လို့ပြောပါတယ
်တိုးတက်တယ်မတိုးတက်ဘူးဆိုတဲ့ဥစ္စာကဟိုဘာနဲ့တိုင်းတာလဲလက်ထပ်သာလူတန်းစားနေပြီးတော့ဟာလာဘာမဲ့စီးပွားရေးကြီးလောက်ပြီးတော့ခွင့်ထုတ်ကံတွေရပြီးတော့မှကျွန်တော်တို့ချမ်းသာတဲ့ဟာမျိုးနဲ့အခုကကြီးပြင်းနဲ့ပတ်မှတိုးတက်နေတဲ့ဟာမျိုးကိုကျွန်တော်တို့ကဟိုကကြည့်ရမယ်လေကျွန်တော်ဒီရက်ပိုင်းငယ်အဲဒီစီးပွားရေးပညာရှင်တယောက်နဲ့ကျွန်တော်မေးကြည့်ရခါကျတော့သူကပြောတာကဟိုရင်လူတော့ဟိုစားသိပြီးတော့ဟိုတစ်တည်ခေါ်ရတာတို့ဒီကြောက်စိမ့်ကြီးပါလေဘုံဘောတော့မတူရတာတို့ဟိုဖြစ်ကြတဲ့ဆိုင်မော့အိမကမ်းမဲ့မလို့ရတာတို့လည်းလို့ရှိဂျန်တဲ့အပိုင်းကြီးကတော်တော်များများကိုအစင်ကြည်လာတဲ့အပိုင်းကြီးရှိတယ်ဥပမာဒီလိုအောင်မှာဆိုလို့ရှိရင်တော့ကြည်လေကြည်ဒီလိုအောင်မှာထောက်လုံနေတဲ့လုပ်ငန်းကြီးကတကယ်အခြေခံတဲ့ဒီရှိစီးပွားရေးအတွက်လုပ်နေတဲ့လုပ်ငန်းကြီးဖြစ်နေတာသူပြောတာကဂျီဒီပီကတက်တယ်ဆိုတော့နောက်ပြီးတော့စားသုံးမှုကမကျသွားဘူးရဲ့
လုပ်ငန်းတွေကျွန်းလုပ်ငန်းတွေကတော့ယူသေးတာလားယူတူတက်လာတယ်ဥစ္စာရှိပါတယ်နောက်တစ်ခုကဒီငွေရည်ညင်းနေမှုတွေကဒီတက်မကလာမယ်မှာတော့တော်တော်လေးရခိုင်ကိစ္စကြောင့်ပြန်ပြီးတော့ဟိုတက်တော့တာပေါ့လက်ရှိအစိုးရဘက်မှာသက်ဆိုင်ရာကဏ္ဍအလိုက်ကြွန့်ကျင်သူတွေကိုနေရာမပေးဘဲနဲ့ဒေါအောင်စန်းစုကြည်ကသူမတအူးတဲ့သဘောနဲ့လောက်ကိုင်းနေတယ်လို့ပြောနေသူတွေရှိပါတယ်အဲ့ဒီလူတွေကိုလေးလာက ဆိုးရတဲ့ထက်မှာသူတို့နေရာမရတဲ့အတွက်ဝေဖန်ပြစ်တင်နေသူတွေဖြစ်ပါတယ်။လက်ရှိဒီမိုကရေစီအဆိုးရအားရှိအောင်ဝိုင်းဝန်းကူညီကြမှာလား။ဝေဖန်ရုံတက်တက်နဲ့ဘေးထိုင်နေကြမှာလားဆိုတာစဉ်းစားရမယ့်ကာလဖြစ်ပါတယ်ခင်ဗျာ။